နောက်ဆက်ပြီးတင်ပေးကျေးဇူးအများကြီးတင်ပါတယ်ဒီလာပြီးတော့ပြည်စုံညာဝင်ပြတဲ့အတွက်ဒီကနေ့စပြီးတော့ကျွန်တော်မန်းဆန်ဒီလိုပဲနည်းနည်းခေါ်ပြီးတော့ဒီဝင်ပြပါနော်ဟု
တ်ကဲ့
ဆိုတော့ပထမဆုံးတစ်ခုကမန်းဆန်ဒီလိုက Digital Marketing လုပ်နေရပါနော် Digital ကိုဝေဆိုတဲ့နာမည်နဲ့ပုံမှန်ထောင်းပြီးတော့ Digital Marketing လုပ်နေရဆိုကျွန်တော်တို့ပြည်သက်နားလေအောင် Digital Marketing ဆိုတာဘာဆိုတာအရင်ဆုံးသိကြပါလား
ဟုတ်ကဲ့Digital Marketing ဆိုတာဟိုကျွန်တော်ဒီအရင်တော့ဒီ Marketing ပေါ့နော်ဈေးကွက်ချဲ့ထွင်တဲ့လုပ်ငန်းဆိုတဲ့နေရာနေပါတယ်ပေါ့နော်အဲ့တော့ဒီလုပ်ငန်းရှိတာကတော့ဟို Marketing ဆိုတဲ့ဟာရှိရတော့ကြားခဲ့ပြီပေါ့နော်ငွေကြေးကကျွန်တော်ဒီစီးပွားရေးဖောက်လုပ်တယ်ဆိုလို့ရှိရင်ဈေးကွက်ချဲ့ထွင်ရတဲ့ဟာလုပ်ခဲ့ကြရတယ်ပေါ့နော်အဲ့တော့အရင်ကပုံမှန် Traditional Marketing ကပေါ့နော်ရိုးရမပြတ်လုပ်လာတဲ့ပုံမှန် Marketing ကနေကျွန်တော်အခုနောက်ပိုင်းမှာ Internet ပေါ်လာပြီးတော့ခွဲထွက်လာတဲ့ဒီ online ကိုအသုံးပြုပြီးတော့သုံးတဲ့ marketing ကိုဒီ digital marketing လို့ခေါ်ပါတယ်ရှင
် internet ကိုသုံးမယ် online ကိုသုံးမယ်တဘောက computer တို့ cell phone တို့ tablet တို့သုံးမယ်သုံးပြီးတော့ဈေးကွက်မြင့်တင်ရေးလောက်တာ
ဟုတ်ကဲ့ဆို
ဘာဖြစ်လို့ digital marketing ကိုမှတ်ဆန်ရစိတ်ဝင်စားပြီးလောက်တာ
ဟုတ်ကဲ့ရှင်စနီးရဲ့ဟိုအနေနဲ့ပြောမယ်ဆိုလို့ရှင်စနီးရဲ့ background ကတော့ marketing ပေါ့နော်စနီးကဒီအရင်တော့ကလည်းပုံမှန် marketing တွေလုပ်ခဲ့တယ်လုပ်တင်တယ်လုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့ဒီနှစ်တွေပိုင်းမှာနောက်ပိုင်းမှာကျွန်တော်ဒီ internet တွေညာတုံးလာကြတယ်ပြီးတော့ဒီ tools တွေလည်းအများများလာတယ်ဒီဟိုဘယ်လိုပြောမလဲကျွန်တော်ရဲ့ဒီဟိုနေ့စဉ်ဘဝထဲမှာဒီနည်းပညာရေးပုံမှန်အရင်ကြီးဖြစ်လာတဲ့အချိန်မှာကျွန်တော်က trend ကလည်းကြောင်းလာတယ်ပေါ့နော်လူတွေရဲ့စိတ်ဝင်စားမှုအရင်တော့ဆိုလို့ရှိရင်ကျွန်တော်ဒီပုံမှန် marketing အနေနဲ့ဆိုလို့ရှိရင်ဒီလိုကြောင်းလာရှိမယ်သတင်းစာရေးရှိမယ်စာအုပ်တွေမှာကြောင်းလာကြမယ်ပေါ့နော် magazine တွေမှာဒါပေမဲ့နောက်ပိုင်းကျတော့ကျွန်တော်ဒီဟာတွေကလူတွေကိုရောက်တဲ့နှုန်းကအများကြီးလာတယ်ကျွန်တော်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဒီလုံးရေတော့၅နှစ်၆နှစ်လောက်ကနေစပြီး internet သုံးတဲ့အရေးပတ်တာအများကြီးလာတယ်အဲ့တော့လူတွေရဲ့နေ့စဉ်ဘဝနဲ့ဒီသူတို့ရဲ့ရှေ့ကိုရောက်ဖို့ဆိုရဲဟိုဈေးကွက်ချဲ့ထွင်တဲ့နေရာမှာဆိုလို့ရှိရင်ကျွန်တော်ဒီ digital marketing အရင်ကြီးစလာအဲ့ဒီပုံမှန်လာကြုံးမယ်ဆိုလို့ရှိရင်တော့အရင်လုပ်နေတာ marketing ကနေပုံစံ platform တစ်ခုကိုသုံးပြီးတော့ digital marketing ဆောင်ပြီးလုပ်ခဲ့တာပါ
ဆိုတော့လကူဈေးကွက်မြင့်တင်တဲ့ဈေးကွက်ကိုထိုးဖောက်တဲ့နီလန်းနဲ့ဒီ digital marketing နီလန်းနဲ့ဒီပညာကအတိအကျကွာခြားရတယ်ဆိုရင်ဘယ်ကွာခြားချက်ရှိလဲ
အရင်တော့တော့ဒီကျွန်တော်တို့ကဒီဘယ်လိုပြောမလဲ marketing လို့ပြောလိုက်လို့ရှိရင်လူတွေစီကိုဘယ်လိုရအောင်လုပ်မလဲဆိုတဲ့ဟာအဓိကပါเนาะအဲ့ဒီဟာကိုကျွန်တော်အရင်စဉ်းစားလေးရှိရဒီကိုယ့်ရဲ့ဒီကြော်ညာဒီကွန်ပျူတာစီကိုဘယ်လိုလွှင့်မြောက်လုပ်မလဲဆိုတဲ့ဟာအဲ့မှာဆိုလို့ရှိရင်ဆရာတို့ဒီဇိုင်းမှာသုံးတဲ့ platform ပါเนาะဈာခံပစ္စည်းကဘာဖြစ်နိုင်လဲဟိုဒီ medicine ဖြစ်နိုင်လားဒါမှမဟုတ်လူတွေသွားနေတဲ့နေရာမျိုးမှာဆရာတို့ဒီဟို billboard တွေကြော်ညာမလားပါเนาะအဲ့လိုမျိုးတွေနဲ့သုံးခဲ့တဲ့အချိန်မှာဒီနည်းပညာရဲ့ကွာခြားချက်ကဘာလဲဆိုလို့ရှိရင်ဆရာကပြောခဲ့ကြတယ်ပေါ့เนาะလူပေါင်းတန်ပေါင်းများစွာရှင်းနေမှာသုံးမိရဲ့လူကတဝက်ကျော်ကျော်လောက်ရှင်းနေတယ်ကျွန်တော်ကိုအခုမြန်မာနိုင်ငံရဲ့အခြေအနေဆိုလို့ရှင်းအဲ့တော့ဆရာတို့ဒီရောက်ရှိတဲ့နှုံးကလည်းအရင်ကွာသွားပါရဲ့ရှင်းပြီးတော့နောက်တစ်ခုကကျတော့ဒီကုန်ကျစရိတ်ပေါ့เนาะကုန်ကျစရိတ်ကနည်းပညာကိုသုံးချလိုက်တော့နည်းပညာကအခုချိန်မှာအရင်စီးမကြည့်တော့ဘူးကျွန်တော်တို့အရင်ကနေနေတော့လို့ပေါ့เนาะအဲ့တော့အဲ့မှာဈေးကုန်ကျစရိတ်မှာလည်းအရင်သက်သာပါတယ်အဲ့တော့ဒီဟာကကွာခြားချက်ပါရှင်းရိုးရိုးမားကတ်တင်းနဲ့ဒီ digital marketing ပေါ့เนาะပြီးလို့ရှင်းကိုပြောချင်တဲ့ message ကိုမြန်မြန်လေးရအောင်လုပ်နိုင်တယ်အဲ့ဒါတစ်ခုကအရင်ထည့်ရပါတယ်ရှင်း
နောက်တစ်ခုကခုန digital marketing online marketing ဆိုလို့ကျွန်တော်ပြီးတော့ကျွန်တော်နားလည်တော့ကျွန်တော်မှားရနေတင်ပြပါဗမာဒီမှာကဒီ internet သုံးတဲ့လူတွေအများစုကသူအများဆုံးသုံးတာ facebook ပဲဟုတ်လား website ကြီးကြီးတွားတာလည်းတိမ်တူလေးတယ်ကြာတယ်ပေါ့နော် website ကြီးလည်းတိမ်မတော်ဆိုတော့ facebook ကိုအဓိကသုံးကြတာဆိုတော့ဗမာဒီရဲ့ online marketing ကြီး facebook မှာအဓိက marketing လုပ်တာလား
okay အဲ့ဒါကအရင်ကောင်းတဲ့မေးခွန်းပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်ကဒီ online marketing ကိုပြောချင်ပါစနေခုနရှင်းပြတော့လို့ဒီလူမှုကွန်ရက်ကိုသုံးနေပါတော့လူမှုကွန်ရက်မှာဆိုလို့ရှိရင်လည်း Facebook တခုလည်းရှိရအောင်မဟုတ်ပါတော့အများကြီးရှိတယ်ဒါပေမဲ့အခုဖြစ်တဲ့ကြံစည်တာတော့မဟုတ်အခြေအနေတူတာပါလဲဆိုလို့ရှိရင်စနေကဒီမှာဒီမှာ internet လို့ပြောလို့ရှိရင် Facebook ကိုပဲသုံးကြရတယ်ထားရစံတို့ဒီ mail မှာ message ရပါတော့လူတွေ message ရဟို internet သုံးပါသလားလို့မေးလို့ရှိရင်သူကမသုံးလို့ဖြစ်ဒါပေမဲ့ Facebook ကတော့သုံးတယ်အဲ့လိုမျိုးပါတော့အဲ့တော့ဒီကလည်းဆရာတို့ဘလို့ဖြစ်နေလဲဆိုတော့ခုနကပြောသလိုမျိုးပဲဆရာတို့ဒီဟိုဒီနှစ်တွေမှာ internet ကိုစပြီးတော့ဆရာတို့စသုံးလာတဲ့အချိန် sync gap ဆိုတာလေအရင်တက်လာတဲ့အချိန်မှာဟို Facebook ကလည်းအရင်တက်လာတဲ့အချိန်ဖြစ်နေတဲ့အချိန်မှာဆရာတို့ရဲ့ဒီလူထုရဲ့ပေါ့နော် digital experience လို့ပြောမလားဒီအတွေ့အကြုံကဘာလဲဆိုလဲဆို Facebook နဲ့စလို့ဖြစ်သွားတယ်ကိုအဲလူတွေကတော့ဒီ platform ကိုရောက်နေတယ်အဲ့တော့ဟိုဆရာတို့အနေနဲ့ပြန်ပြီးတော့ကြည့်ရလို့ marketer ပေါ့နော် marketer ကြောင့်နေတယ်ပြန်ကြည့်ရခါကြလို့ရှင်လူတွေအရောက်ဆုံးနေရာကိုသုံးနေနေရမှာလေonline marketing လို့ပြောလို့ရှိရင် Facebook ပဲရှိတယ်။အဲ့တော့ကျွန်တော်လောလောဆယ် Facebook marketing ကတော့အရင်များနေတယ်။ခုနပြောလို့ website တွေမှာရေးဆိုတာလည်းမရှိလားမဟုတ်ရှိတယ်။ဒါပေမဲ့ website ကိုသုံးတဲ့လူကအနည်းစုပဲ။သူတို့တွေကဘယ်လိုမျိုးလဲဆိုလို့ရှိရင်ဒီ ဟိုတခြားသူတို့ရဲ့ client ရဲ့ပေါ့နော်ဖောက်တယ်ကြီးอ่ะဒီဟိုနိုင်ငံသားမှာရှိရလူများပါလဲ website ကိုတုံးလာများအဲ့တော့မြန်မာပြည်ရဲ့ online marketing အနေနဲ့ပြောမယ်ဆိုရင်ဈေးကွက်ရပြောမယ်ဆိုတော့အရင်လူတွေလို့ပြောလို့ရတယ်ပြီးလို့ရှိရင်ဒီ Facebook ကိုအဓိကထားလို့ပြောလို့ရရှင
်ဟုတ်ပြီဆိုတော့ကျွန်တော်ကဆိုကြပါစို့လုပ်ငန်းရှင်တယောက်အနေနဲ့ကျွန်တော
်
မက်ဆန်နေကိုနဲ့ online marketing လုပ်ဖို့ကျွန်တော်လုပ်ရတယ်ကျွန်တော်ဘာကြီးပြီးဖို့လုပ်ရတယ်လဲအဲ့ဒါကဘယ်လိုအလုပ်လုပ်တာလဲ
ဟုတ်ကဲ့အတိအကျတော့ပေါ့နော်အကိုကအကိုရဲ့စစ်စီကိုဖောက်စင်တယ်ပေါ့နော်ဖောက်စင်တယ်ဈေးကွက်လည်းမဖောက်စင်တယ်ဆိုလို့ရှိရင်အကိုရဲ့ဒီအတိအကျ online marketing လုပ်တော့မယ်ဆိုရင်ကျွန်တော်အငြင်းမိတာသူ့ရဲ့ target ကဘယ်လိုလဲပေါ့နော်ဟိုဥပမာဘယ်လိုပြောမလဲအကိုဒီဟိုဟို human resource လိုမျိုးပေါ့နော်ဟိုခွာမျိုးဒီ client မျိုးကသူ့အနေနဲ့ကျတော့လူတိုင်းကိုသွားပြီးတော့ဟိုဖောက်ဆရာမလို့သူတို့တိဖို့လိုတာကတခြားလုပ်ငန်းရှင်တွေပဲသူတို့တိဖို့လိုရဲပေါ့နော်အဲ့တော့ကျွန်တော်အနေနဲ့အများအားပြောလို့ရှိတာကဘာလဲဆိုလို့ရှိရင် agent အရင်တည်းရပေါ့နော်အကိုရဲ့ဒီအဓိကဖောက်တဲ့ရဘယ်လိုမျိုးဟိုလူတန်းစားလဲဘယ်လိုမျိုးနေပြန်မှာရှိလဲအဲ့ပုံမှာမူတည်ပြီးတော့ပဲဆိုင်းက tools ကိုတောင်းတယ် tools ဆိုရင်ခုနကပြောရပေါ့နော်ဘယ်ဟာကိုတောင်းရင်ကောင်းမလဲဒါပေမဲ့ Facebook solution တော့အကိုအနေနဲ့ဘယ်သူမှဆိုဘယ်စာမိန်မအသက်ရွယ်မရွေးဟိုဒီအလောက်ကနေကိုရောက်နိုင်တယ်ရောက်နိုင်တော့ဆိုင်းက Facebook ကနေကြော်ညာတာကျတော့အကိုအနေနဲ့အရင်ရောက်ကောက်ပေါ့ချင်တဲ့ဒီလိုမျိုးကုန်ပစ္စည်းတွေပေါ့နော်အကိုကြောင်ညာအစံပြေနိုင်တယ်ဒါပေမဲ့အကိုရဲ့အကိုသွားစင်တဲ့ target ကဘယ်လိုမျိုးမလဲနည်းနည်းဟိုနည်းနည်းသိပြီးတော့ပေါ့နော်နည်းနည်းအဆင်ပြေတဲ့ဟာမျိုးရှိရဆိုလို့ရှိရင်တော့ဒီ Facebook မှာအကြီးကျယ်ကြောင်ညာလည်းမထူးဘူးပေါ့နော်အဲ့တော့အဓိကလုပ်ငန်းရှင်တယောက်အနေနဲ့သိရမှာ online marketing ကိုသုံးမယ်ဆိုလို့ရှိရင်လည်းဒီ social media မှမဟုတ်တခြားဟာတွေလည်းသူတို့သုံးလို့ရတယ်ဒါပေမဲ့သူတို့သိရမှာသူရဲ့အဓိကဖောက်တယ်ကဘယ်လိုလဲဆိုတော့ဒီလိုလို့ရပါတယ်ရှင်